မြန်မာနိုင်ငံမှာလူ3သိန်းလောက်စိတ်ကြဝေဒနာခံစားနေရတယ်လို့ကျန်းမာရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းဝင်းကနေပြည်တော်မှာဧပြီလ9ရက်နေ့ကပြောလိုက်ပါတယ်။ကမ္ဘာပေါ်မှာဒီကနေ့စိတ်ကြဝေဒနာတွေသန်းပေါင်း300ကျော်ရှိတယ်လို့လည်းသိရပါတယ်။ဘာကြောင့်လူတွေစိတ်ကြယောဂခံစားကြရလဲ။တချို့ကမျိုးရိုးလိုက်တာ၊အုံနောက်အလုပ်လုပ်တာတွေပြောင်းလဲတာတွေကြောင့်ဖြစ်တတ်တယ်လို့တချို့ကကျန်းမာရေးစိတ်ဖိစီးမှုဟော်မုန်းအပြောင်းအလဲနေတာညတာအတူရှိနေရာဒီဥဒုအပြောင်းလဲစတဲ့အခြေအနေတွေကြောင့်ဖြစ်တတ်ကြပြီးတချို့ကမိသားစုနဲ့လူအတိုင်းဝန်းကမကျေနပ်မှုတွေကလည်းဖြစ်စေတယ်လို့ဆေးဘက်ဆိုင်ရာသုတေသီတွေကဆိုပါတယ်စိတ်ကြယောဂဖြစ်နေတာကိုဘယ်လိုသိနိုင်မလဲဆိုတာနဲ့ပတ်သက်လို့အမေရိကန်သုတေသနတွေကအခုလိုဖော်ပြပါတယ်လူတယောက်အနေနဲ့မျောလင်းချက်နဲ့အကူအညီမဲ့တယ်လို့ခံစားလာရတာနေ့စဉ်လုပ်နေတာတွေကိုစိတ်ဝင်စားမှုမရှိတော့တာကိုယ်ခန္ဓာအလေးချိန်ကျလာတာအိပ်စားပြက်ပြီးမမှန်တာစိတ်တူလွယ်ပြီးဒေါသမကြခဏထွက်နေတာခြေကုံလက်ပန်းကျသလိုခံစားရတာအမားတွေအလွဲချော်တွေအတွက်ကိုကိုကိုအပြစ်ဖို့တာတခုခုပေါ်မှာအာယုံစူးစိုက်မှုနဲလာတာကိုကိုကိုတေချောင်းကြံစီခြင်းစိတ်ဖြစ်လာတာခေါင်းခါချီလန့်တဲ့ကြွက်သားတွေကြိုက်ခဲနာကျင်တာတွေကစိတ်ကြဝေဒနာဖြစ်မဲ့လက္ခဏာတွေလို့အမေရိကန်ဆေးသုတေသီတွေကပြောကြပါတယ်မြန်မာနိုင်ငံမှာတော့နိုင်ငံရေးဖိစီးမှုအရာဖြစ်လာတဲ့စိတ်ကြဝေဒနာကပိုများတာတွေ့ရတယ်လို့ရန်ကုန်တက္ကသိုလ်တပ်သနီကဌာနဆရာဟောင်းဆိုင်စီယာထွန်းစော်ထေးကရှုမြင်ပါတယ
်ပြောရရင်တော့ political depression ကဘာပဲမပူများတယ်အားလုံးဖြစ်နေတဲ့ depression ထဲမှာအားတစ်ချက်ကဂျန်တို့အများကြီးပါတယ်လို့ထင်တယ်ဘာလို့တော့တောက်ရောက်မမြတ်တမှုတွေခွဲခြားဆက်ဆံခံရမှုတွေအဲ့ဒီဟာတွေအပေါ်မှာလူကလုံးဝမလို့ကျင်တော့ဘူးတကယ်စရတာအဲ့ဒီကနေစရတဲ့ depression ပဲပြီးတော့မှအဲ့တော့စီးပွားရေးရဖြစ်တာစီးပွားရေးခွဲခြားဆက်ဆံတယ်ဆိုတဲ့ဟာကသာသနာ2500မတိုင်ခင်တည်းကဖြစ်ခဲ့တဲ့ကိစ္စရပြီအဲ့ဒီအတွက်လူလူကတလောက်ကြီးရှိဘာမှမဖြစ်ဘူးတကယ်အခုလက်ရှိဗမာပြည်ရဲ့လူကြီးလောကမှာကခွဲခြားဆက်ဆံခံရမှုတွေခင်းချမ်းလာကွာမှုအရင်ကြီးလာတယ်အဲ့ကြီးလာတဲ့ဟာတွေအကုန်လုံးက depression ဖြစ်ဖို့အတွက်ဖြစ်နေတာပဲလို့ဖြစ်နေ
ဒါနဲ့ပတ်သက်လို့1990ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာတင့်ဆွေကလည်းအခုလိုဆိုပါတယ
်စိတ်ကြတဲ့မှုဆိုတာအဓိကကတော့စီးပွားရေးလူမှုရေးစသဖြင့်အကြောင်းအရာတွေအနေဖြစ်တယ်ဒီစီးပွားရေးဟာနိုင်ငံတစ်ခုလုံးနဲ့ကိုဆင်းရဲတဲ့နိုင်ငံပေါ်ကမတက်နိုင်သေးတော့အများစုပြည်သူလူထုဟာဒီစီးပွားရေးတက်မှုတန်ရှိမယ်နောက်ကနိုင်ငံရေးရောတခြားလူမှုရေးအကြောင်းအရာတွေရောကြည့်လို့ရှိရင်တော့ကစိတ်သက်သာရရလောက်အခြေအနေမရှိခဲ့တာကနှစ်ပေါင်းတော်တော်ကြာပြီဆိုတော့ကဒီ PR ဒဏ်နေတော်တော်လေးခံရမယ်နောက်တစ်ခါဟိုနိုင်ငံရေးပဲမပြောမဖြစ်လို့ပြောရလို့ရှိရင်ဒီလူတွေဟာအကြောက်တရားနဲ့နေခဲ့ရတဲ့ဘဝနောက်တစ်ခါဒီထောင်လိုက်လက်နဲ့ရန်တရားနဲ့လူတွေကိုနှိပ်စက်တဲ့ဘဝမှာမိသားစုပေါင်းသိန်းနဲ့သန်းနဲ့ချီပြီးတော့ဟာဒီအကြက်တဲကြီးအောက်မှာနေခဲ့ကြရတယ
်မိသားစုစောင်းနေရတွေကြောင့်ဝေးရနိုင်ငံရဲ့ချားကိုအလုတ်သွားလုံနေကြရတာကလည်းစိတ်ဖိစီးမှုနဲ့စိတ်ကြွေးဝေးနာဖြစ်ရတဲ့အကြောင်းရင်းတစ်ခုဖြစ်နေတယ်လို့ဒေါက်တာတင့်ဆွေကဆိုပါတယ်
နောက်တစ်ခါလူတွေဒီနေ့လေးသန်းကျော်လောက်ဟာတခြားနိုင်ငံတွေကိုထွက်သွားပြီးအလုပ်လုပ်နေကြတယ်။အဲ့တော့မိသားစုဒီနေ့ကွဲကွာနေတဲ့လူမျိုးရဲ့အကြောင်းပြချက်သူများနိုင်ငံတွေမှာဖိအားတွေအများကြီးရှိတယ်။ဒီဖိအားတန်ကိုလည်းမိသားစုတွေကခံရတော့ကပမာနိုင်ငံဟာစိတ်ကြယောဂဖြစ်ဖို့အခြေခံဆိုးတဲ့နိုင်ငံတွေထဲမှာပါတယ်လို့ပြောလို့ရပါတယ်ခင်ဗျ
။အခုနောက်ပိုင်းမှာတော့မြန်မာနိုင်ငံမှာဆက်ယုံအလုပ်ယုံတွေများလာပြီးတဲ့နောက်အလုပ်သမားလူရန်စားကြီးကြီးထွားလာသလိုအလုပ်သမားတွေရဲ့အကြက်တဲတွေလည်းပိုပြီးတွေ့လာနေရပါတယ်။ဒါကြောင့်သူတို့ကြားမှာလည်းစိတ်ဖိစီးမှုကြောင့်ဖြစ်ရတဲ့ဝေဒနာတွေကြုံရတယ်လို့ရန်ကုန်မြို့ကအလုပ်ရှင်အလုပ်သမားပြည်ပကဖြစ်ရှင်ခုံသမားတိယုံအဖွဲ့ဝင်အလုပ်သမားကိုစလဲကိုရဲနိုင်ဝင်းကပြောပါတယ
်။လူနေမှုစိတ်ကဒီနေ့တည်းမှာတော်တော်လေးတက်လာ။စားရတော့ရေးပိုပြီးကြက်တဲလာတယ်။ဘာဖြစ်လဲဆိုတော့ဒီခေကျုပ်စိတ်ဥမာမှာနေ့လည်းပဲသရေပူးတဲ့ဘာညာဖြစ်ပြီးတော့စိတ်ုံပိတ်ကြက်ဖွက်တယ
်။ဒါအပြင်ပြည်တွင်းစစ်တမ်းခံနေရတဲ့တိုင်းရင်းသားဒေသတွေမှာလည်းစိတ်ကြဝေဒနာခံစားရသူတွေရှိနေပြီသူတို့နဲ့ပတ်သက်လို့စစ်တမ်းမကောက်နိုင်သေးတာကိုလည်းထောက်ပြကြပါတယ်ပထမကမ္ဘာစစ်ဒုတိယကမ္ဘာစစ်တွေပြီးတဲ့ကာလမှာလည်းလူတွေဟာစိတ်ကြဝေဒနာခံစားရတာတွေများခဲ့တယ်လို့ဆရာထွန်းစော်ထေးကပြောပါတယ်စိတ်ကြဝေဒနာကိုဘယ်လိုကုရမလဲဆိုတော့အကောင်းဆုံးနည်းကကျွမ်းကျင်တဲ့စိတ်ပညာဆရာဝန်တွေနဲ့ပြတာဖြစ်တယ်လို့ဒေါက်တာတင့်ဆွေကအကြံပြုပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာစိတ်ပညာဆရာဝန်ကိုမြို့တိုင်းရွာတိုင်းမှာအလန်းမှီဖို့ခက်တယ်လို့တဖက်မှာလည်းဆေးကုသစရိတ်မတက်နိုင်တဲ့သူတွေကအမြောင်များရှိနေတဲ့အတွက်အဲ့ဒီလူတွေအတွက်ဘလို့အကြံဉာဏ်မျိုးပေးနိုင်မလဲဆိုတော့ဒေါက်တာတင့်ဆွေက
စ ိတ်ကူတဲ့ခါမှာတည်တဲ့အတိုင်းပဲစိတ်ဆိုတော့ထူးဆန်းတော့ကလူတွေကဟလာထက်လန်းတို့အောင်လန်းတို့စသဖြင့်ပေါ့လေအယူဆလွဲတာတွေရှိနေတော့ဒီပေါ်ကိုလိုက်တဲ့အကျင့်ကကျွန်တော်တို့ရှိနေတော့ကပို့ပြီးတော့ဆိုးတယ်ခင်ဗျအဲစိတ်ကြယောဂာနေတခြားတကယ်စိတ်ယောဂာတော့ကူကောင်းကူသွားနိုင်တယ်မဖြစ်တဲ့နာတွေလည်းဟိုဖြစ်ကုန်နိုင်တယ်ပေါ့အဲ့ဒီအယူဆလွဲတွေပြင်ဖို့လဲကျွန်တော်တို့လိုပါတယ်ခင်ဗျကုသနေကိုစနစ်တကျကုသနေသိအထူးကုဆောင်ဝင်ရဲ့အကူအညီကိုယူသင့်တယ်။အဲ့လိုယူခြင်းဟာတခြားဝေဒနာတွေကိုကုသသလိုပဲရှက်ကြောက်စရာနှိမ်ချစရာမဟုတ်ဘူးဆိုတဲ့အမြင်ပါကျွန်တော်တို့ပမာနိုင်ငံသူနိုင်ငံသားတွေရှိသင့်တယ်လို့မြင်တယ်။စိတ်ပညာပေးရေးတွေလည်းဒီတည်းဒီကြပြောင်းလုပ်လို့ရှိရင်တော့ဟာစိတ်ကြယောဂကုသရေးရောကာကွယ်ရောမှာပါအထောက်အကူပြုနိုင်တယ်လို့ယူဆပါတယ်ခင်ဗျ
။စိတ်မွန်းကျနေတဲ့သူစိတ်ကြဝေနာတနည်းတဖုံခံစားနေရတဲ့သူဟာအိမ်မပျော်စားမဝင်ဖြစ်တတ်တဲ့အတွက်အရင်ဆုံးသူ့အတွက်အိမ်ပျော်စားဝင်အောင်ကြိုးစားဖို့လိုတယ်လို့သူ့တေသီတွေကပြောပါတယ်။အဲ့ဒီနောက်ခီးထွက်တာမျိုးလို့ပတ်ဝန်းကျင်အပြောင်းအလဲကိုခဏတစ်ဖြုတ်ဖြစ်ဖြစ်ပြုလုပ်တင်ပြီးကျန်းမာရေးလေ့ကျင့်ခန်းလည်းလုပ်တင်တယ်လို့ဆိုပါတယ်။ဒါ့အပြင်အပေါင်းအသင်းတငယ်ချင်းတွေမိသားစုဝင်တွေနဲ့ရင်ဖွင့်ပြောဆိုတာကလည်းစိတ်သက်သာရာရတယ်လို့မိသားစုဝင်တွေအပေါင်းအသင်းတွေကလည်းအဲ့လိုခံစားနေရတဲ့သူကိုအတက်နိုင်ဆုံးဖေးမဆက်ဆံတာကအထောက်အကူဖြစ်စေတယ်လို့ဆိုပါတယ်။ဒါအပြင် meditation လို့ဒီနေ့ကမ္ဘာမှာခေါ်ကြတဲ့အသက်ကိုရှူရှိုက်မှတ်တဲ့လေ့ကျင့်ခန်းဒါမှမဟုတ်တရားထိုင်တာမျိုးနဲ့လည်းကုသကြပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့စိတ်ကြဝေနာရော့အောင်အကောင်းဆုံးနဲ့အဖြစ်အသင့်ဆုံးကတော့လူမှုဘဝသစ်တွေဖော်ဆောင်ပေးနိုင်မယ်။နိုင်ငံရေးအခြေအနေကောင်းဖန်တီးပေးနိုင်ဖို့သာအဓိကဖြစ်တယ်လို့ပြောဆိုကြပါတယ်ခင်ဗျာ။